ရွေးကောက်ပွဲကျင်းပဖို့ညှိနှိုင်းခြင်းအဓိကပြိုင်ဘက်အင်အားကြီးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် COVID-19ကပ်ပြီးကြောင့်နိုဝင်ဘာ10ရက်ကျင်းပမယ်ရွေးကောက်ပွဲအတွက်နိုင်ငံတော်မဲဆွယ်စည်းရုံးပွဲတွေကြဲကြဲပြန့်ပြန့်မလုပ်နိုင်ပေမဲ့လည်းနိုင်ငံတော်မှာတော့စုဝေးအင်အားပြပွဲတွေလုပ်နေကြပါတယ်အစိုးရရုံးဆိုင်ရာနေပြည်တော်တဝိုင်မှာတော့အောက်တိုဘာလ10ရက်နေ့ကလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်
NLD ပါတီထောက်ခံသူတွေရှင်တန်းတွေနဲ့စီယုံလှုပ်ရှားခဲ့ပါတယ်အသက်60ရွယ်NLD ပါတီထောက်ခံသူဦးဝင်းနိုင်ကကိုဗစ်ကာလပြင်းနေတယ်လို့ဒီလူကရောရရှိလို့ညာလာတယ်ရောရောမှာလို့စိတ်ရှိပါတယ်NLD ထောက်ခံသူနောက်တစ်ဦးဖြစ်တဲ့အသက်40အရွယ်ကိုပြည်ဖြိုးအောင်ကတော့ဒီပါတီကိုလည်းကျွန်တော်ရှေ့တယ်အန်အယ်ဒီဆိုရင်ကျွန်တော်အများကြီးဒေသပြီးတော့ကျွန်တော်ငယ်ကလေးကကျွန်တော်မိပါတွေကလည်းငကူကလေး အဲ့ဒီတော့ကျွန်တော်လည်းဒီစိတ်နဲ့ပဲဒီ NRI အမေစုဗိုလ်ချုပ်ကလွှင့်ကျွန်တော်ဘယ်သူ့ကိုမှအယုံကြည်မရှိဘူးဗျာ
နေပြည်တော်စီယုံရင်ရင်တန်းမှာလိုက်ပါလာတဲ့ဥမောင်လွင်ကလည်
းကျွန်တော်တို့ရဲ့ဒီအောင်နိုင်ရတဲ့ကြောင်းဆိုတော့ကိုဗစ်ကအရေးကြီးတဲ့ကျွန်တော်တို့ရဲ့ပြည်သူလူထုရဲ့ဟိုဘာလို့ကျွန်တော်တို့ရဲ့ဘယ်လိုပြောရမလို့ဆိုတော့ဟိုအနာကျေးစနေနဲ့အောက်ကိုရောက်သွားမှကြောက်လို့ကိုဗစ်တဲ့ကျွန်တော်ကပုံပြီးအရေးကြီးတယ်ဒီလိုဒီဥစ္စာတွေကျွန်တော်တတိယလုံးပုံပြီးခဲ့ရတာကိုကျွန်တော်တို့ဒီမှာပဲမြင်ပါလေခင
်ဗျ NLD ပါတီရဲ့အဓိကအတိုက်ခံဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ထောက်ခံသူတွေလည်းအောက်တိုဘာလ18ရက်နေ့ကနေပြည်တော်တဝက်ရင်တန်းနဲ့လှည့်လည်ပြီးစီယုံရေးဆင်ချပါတယ် USDP ပါတီထောက်ခံသူဒေါခင်မြတ်ကတော့ပါတီဥက္ကဋ္ဌဦးတန်းထေးအနိုင်ရမယ်လို့အခိုက်အမာယုံကြည်ထားသူပ
ါဒါနိုင်မှာဘာလို့ဆိုအမေကြီးကအတိလုံးလေးယူရတယ်မှနေတော့ကားလည်းဟာပဲအများဆုံးလူလည်းအများဆုံးမယူရတွေကလည်းအများဆုံးပဲမဲတဲ့တော့ကြည့်က
ြ USDP ပါတီထောက်ခံသူကိုမင်းမင်းကလည်းစီယုံရင်မှာလူလူထောက်ခံမှုကထင်မှတ်မထားလောက်အောင်ရခဲ့ပါတယ်တဲ
့အရင်အားတတ်တယ်အရင်လည်းပြောတယ်ကကျွန်တော်မထင်မှတ်တဲ့ပုံစံကြီးကိုကျွန်တော်တွေ့ရတယ်ကျိုးစက်သိန်းတော့ထားတယ်မတိုင်းမီကကျွန်တော်တို့လူငယ်တကယ်ကိုစက်သိန်းထားတယ်ကျွန်တော်အဲ့လောက်ထိဟိုမျောလင်းတော့မထားဘူးကဒါပေမဲ့ဖြစ်သွားတယ်ဟုတ်ကဲ့ကျွန်တော်အဲ့အလေးကိုတော့ကျွန်တော်တရားရဲ့ငနှုတ်ကျွန်တော်မျောလင်းပါတယ်
COVID-19 ကပ်ဘေးကာလကြောင့်နိုင်ငံတော်ဝန်ကူးသန်းသွားလာရေးအခက်အခဲအပြင်ဗိုင်းရပ်စ်ကပ်ဘေးထိန်းချုပ်နိုင်ရေးအတွက်လူထုဟောပြောပွဲတွေမလုပ်နိုင်သလိုစီယုံရေးလည်းမဆင်းနိုင်ကြပါဘူး။တစ်ချိန်တည်းမှာပဲလက်နက်ကန်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်ထဲမှာမူလကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ထားခဲ့တဲ့မြို့နယ်၉ခုနဲ့တခြားမြို့နယ်၄ခုတွင်မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်တော့ဘူးလို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ရှင်။ကျမသိင်္ဂီထိုက်ပါ။